ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေတိမ့်နေချီထွက်ပြေးခဲ့ရတဲ့ကိစ္စအတွက်စုံစမ်းစစ်ဆေးခွင့်ရရေးအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ရဲ့ကြိုးပမ်းမှုပေါ်မြန်မာဆွေရကကန့်ကွက်လိုက်ပါတယ်။ ICC ရှင်းနေချုပ်ရဲ့ကြိုးပမ်းမှုပေါ်အလွန်မင်းစိုးရိမ်မခင်ဖြစ်ရသလိုကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာနိုင်ကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ ICC အနေနဲ့ဆုံးဖြတ်ချက်တွေကိုလက်ခံဖို့သဘောမတူတဲ့နိုင်ငံတကာနိုင်ငံပေါ်စီရင်ပိုင်ခွင့်မရှိသလိုနိုင်ငံတကာစာချုပ်စာတမ်းတွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဗရင်းညင်အရသဘောတူစာချုပ်ကိုအတိအပြုလက်ခံမထားတဲ့တိုင်းပြည်တစ်ခုပေါ်အရေးယူပိုင်ခွင့်မရှိကြောင်းလည်းထောက်ပြထားပါတယ်။ ICC ရှင်းနေချုပ်ဖာတူပန်ဆူဒါကတော့ရင်ဂျာတွေအလုံးရင်းနဲ့ထွက်ပြေးလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအဖွဲ့ဝင်နိုင်ငံတကာနိုင်ငံဖြစ်တဲ့စီရင်ပိုင်ခွင့်ရှိတာကြောင့်စုံစမ်းစစ်ဆေးခွင့်ရဖို့တင်းလာနေမှာပဲရှောက်ထားခဲ့တာပါ ICC ကိုဖွဲ့စည်းပေးခဲ့တဲ့ Rome Statute ရဲ့ဥပဒေတွေအရမြန်မာစစ်တပ်က Ranger တွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးပိုင်ခွင့်ရှိကြောင်းလည်းပြောဆိုခဲ့ပါတယ်မြန်မာစစ်ရကတော့နိုင်ငံတကာကဆွဆွဲနေတယ်လို့အတင်းအကျပ်မောင်းထုတ်တာမျိုးတွေမရှိခဲ့ကြောင်းထပ်မံပြောဆိုခဲ့တယ်လို့နေရဲဆွန့်ခွာသွားသူတွေကိုလည်းပြန်လည်လက်ခံနိုင်ရေးကြိုးပမ်းနေတယ်ကြောင်းပြောဆိုခဲ့တာပါဒုက္ခသည်တွေနေရဲပြန်နိုင်ရေးမြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ရေးဒီသတင်းပတ်ထဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာကိုလည်းကြေညာချက်မှာကိုကာဖော်ပြထားပါတယ်ကုလသမဂ္ဂကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးထားတဲ့ဒုက္ခသည်တွေနေရဲပြန်ရေးမြန်မာနိုင်ငံဘက်မှအဆင်သင့်မဖြစ်သေးဘူးလို့လည်းပြောဆိုနေပါတယ်